ဆရာနဲ့ဆရာမကိုမိခင်တော့တော့မြစ်ဆုံကိစ္စဖြစ်ပါတယ်မြန်မာနိုင်ငံအစိုးရအဖွဲ့မှအနာအစည်းဆုံးပုဂ္ဂိုလ်လို့သံပတ်ခြင်းခံရတဲ့ရောင်ဆန်းစုကြည်ဟာတရုတ်နိုင်ငံကိုခီးသွားမှာဖြစ်ပါတယ်ဒီကိစ္စကိုမလွှဲမသွေဆွေးနွေးပါလိမ့်မယ်ဒီကိစ္စဟာမြန်မာပြည်သူတွေအထူးအလေးထားတဲ့ကိစ္စလေးဖြစ်ပါတယ်အပြင်းထန်ကန့်ကွက်ခဲ့ကြတယ်စီမံကိန်းကရနိုင်တဲ့အကျိုးအမြတ်ကဘယ်လောက်ရှိသလဲဆိုတာကိုအမှန်တကယ်နားလည်သဘောပေါက်ခဲ့ကြရလားဆိုတာကိုလည်းသိကျင်ပါတယ်ပထမဆုံးကအစိုးရကိုသူတို့ချင်းချင်းစဉ်းစားနိုင်တဲ့အခြေအနေရှိခဲ့ရတာဆိုတာကျွန်တော်သိကျင်ပါတယ်ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံမှာအစိုးရကိုလူကြိုက်မများတဲ့အတွက်အစိုးရလူသူများအစိုးရလူသူများကန့်ကွက်ရမယ်ဆိုတဲ့ဒါသဘောထားလည်းတစ်ခုရှိနေတဲ့အတွက်ကြောင့်ပထမဦးဆုံးကျွန်တော်အဲ့ဒါကိုသိကျင်ပါတယ်ဒီမြစ်ဆုံကိစ္စနဲ့ပတ်သက်ပြီးတော့မြန်မာပြည်သူတွေအပြင်းထန်ကန့်ကွက်ခဲ့ကြတဲ့အများစုကဒါဟာသူတို့ဟာအခြေအနေမှန်ကိုသိလို့ကန့်ကွက်တယ်လို့သတင်းစာဆရာတူအနေနဲ့ဆရာဦးကျော်မြင့်ထင်ပါသလားခင်ဗျာ
အများစုကတော့တိတ်ထဲထဲဝင်ဝင်တော့သိမဲ့ပုံမရှိပါဘူးဒါပေမဲ့ဒေါက်တာဦးထွန်းလွင်တို့ဒေါက်တာဒေဝီတန်းစင်တို့လို့သဘာဝပတ်ဝန်းကျင်နဲ့ပတ်သက်တဲ့ပညာရှင်တွေကသူတို့ရဲ့တုံ့သက်ချက်တွေမှာလည်းလက်ခံနိုင်ပွဲရှိဘူးလို့သူတို့ကတုံ့သက်ထားတယ်ဒါကိုတော့ပြည်သူလူထုကဆရာဦးထွန်းလွင်တို့ဒေါက်တာဦးတန်းစင်တို့ရဲ့ပြည်သက်အများကြီးလေ့လာတယ်ဖတ်ရှုတယ်နားယူတယ်ဒါကြောင့်မလို့ဟိုဒီချာချာမတိဘူးလို့တော့ပြောလို့မရပါခင်ဗျာဆရာကြီးဆရာမကြီးညာပြောတဲ့ဟာတွေကိုခံယူပြီးမှတန်ွက်ကြတာလို့မြင်ပါတယ
်ဟုတ်ကဲ့သဘာဝပတ်ဝန်းကျင်အဖြစ်တော့မြစ်တစ်ခုကိုပိတ်ဆို့ပြီးတော့ရေကာတာပေါင်းများများစွာလုပ်မယ်ဆိုတော့ဒါထိခိုက်နေနိုင်မှုရှိမယ်ဆိုတော့သိကြပါတယ်ဒါပေမဲ့စီးပွားရေးအများဆုံးကိုတော့လူတွေနားလည်ကြရလားမြန်မာနိုင်ငံရဲ့စွန့်အင်လူအချက်အတွက်တစိဒေတာအဖြစ်ထောက်ပံ့ဖြစ်နိုင်တယ်ဆိုပြီးတော့ဖက်ကထောက်ပြတာလည်းတွေ့လာရပါတယ်ဆရာကိုင်းနှုံးမြန်မာတွေရမယ်ဘာညာဆိုတော့အဲ့ဒီဟာကိုနားလည်ကြရဲထင်ပါသလားခင်ဗျာဆရာပဲဆက်ပြောပါအောင
်အဲโอเคနားလည်ကြပါတယ်ဗျဟိုခွဲဝေခံစားမယ်မှညာနှုံးအချိုးအစားကလည်းမြန်မာနိုင်ငံအတွက်ကအင်မတန်မှနဲတယ်ပေါ့နော်အဲ့ဒီအပေါ်မှာလည်းသိပြီးသဘောမကျလို့ကန့်ကွက်ကြတာပါပါတယ
်ဟုတ်ကဲ့
အကျိုးအမြတ်ခွင့်ဝေခံစားမှုလည်းနဲတယ်နောက်တစ်ခုကထိခိုက်မှုကများမယ်ဆိုတဲ့အသည့်တော့ပြည်သူအများစုမှရှိပါတယ်ဗ
ျဟုတ်ကဲ့ဆရာမဒေါက်တာလှကျော်စောရဲ့သဘောထားလည်းသိကြပါတယ်ဒီကိစ္စမှာ
ကျွန်မကတော့ဟိုပြည်သူလူထုကိုအပြစ်မတင်ကြဘူးဘာဖြစ်လို့လဲဆိုတော့ဗမာပြည်ရဲ့တရားစာတပစ္စည်းတွေရောင်းချနေတာလုတ်ကိုင်းနေတာဗမာပြည်မှာဒီလောက်ဝင်ငွေတွေရခဲ့ရတာနဲ့ပြည်သူတွေဘဝနည်းနည်းမှမတိုးတက်လာတဲ့အခြေအနေအောက်မှာသမားပြည်သူတွေကတော်ရုံတန်ရုံမယုံနိုင်တော့ပါဘူးအဲ့တော့သူတို့အတွက်တကယ်အကျိုးအမြတ်ရှိမရှိဆိုတာသေချာရှင်းပြနိုင်မှသူတို့လက်ခံကောင်းလက်ခံနိုင် NLD အစိုးရကတက်လာပြီးတဲ့နောက်သူတို့အနေနဲ့အခုကော်မရှင်ဖွဲ့ပါတယ်အဲ့ဒီကော်မရှင်ကနော် ARD မြစ်ဆုံမြင့်ညာမြင့်ခွန်းဆိုပြီးတော့သူကအဲ့လိုနာမည်ကြီးနဲ့ခွဲပြီးတော့ဖွဲ့လိုက်တာဖြစ်တယ်အဲ့တော့အဲ့လိုဖွဲ့လိုက်ပြီးတော့ပြည်သူလူထုကိုအစိုးရဘလောက်အကောင်းကဘလောက်ကိုကဘလောက်ရမယ်ကိုကဘလောက်ပေးရမယ်ဆိုတာပွင့်ပွင့်လင်းလင်းနဲ့ထင်သာမြင်သာရှိစွာချပြမယ်ဆိုရင်ကျမတို့ပြည်သူတွေနားလည်နိုင်စွမ်းရှိမှာပါကျမတို့ပြည်သူတွေကအကောင်းဆုံးရွေးချယ်တတ်ပါလိမ့်မယ
်ဟုတ်ကဲ့ဆောက်ကြွေမြင်အဲ့တော့အခုလောလောဆယ်မှာအဲ့ဒီတော်တော်ကဒေါက်တာဆောက်ကြွေပြောတဲ့အစိုးရကဖွဲ့စည်းပေးထားတဲ့ကော်မတီလားကော်မရှင်လားအဲ့ဒီရဲ့အခြေအနေကဘလောက်များဖြေရပါပြီလဲခင်ဗျာအဲ့ဒီရဲ့အဖြေကဘယ်တော့ပေါ်ထွက်လာနိုင်မယ်မျှော်လင့်နိုင်ပါလဲ
သူကဟိုဘယ်နေ့ report ပြန်ပေးရမယ်ဆိုတော့ထုတ်ပြန်ကြတယ်ဖွဲ့ထားတာကိုတော့ပြည်သူလူထုကသိကြပါတယ်မြစ်ဆုံကိုအခုဒီလေပြည်သူကစိတ်ဝင်စားမှုရှိနေတဲ့အတွက်ကြောင့်မို့လို့အဲ့ဒီ comedy ဖွဲ့လိုက်တာကိုလည်းစိတ်ဝင်စားနဲ့စောင့်ကြည့်နေကြပါတယ်ဗျာ
ခုကနခလက်ဘရောင်းကိစ္စမှာဒေါန်ဆန်းစုကြည်ကိုရိုင်းပါဝင်ပြီးတော့လှုပ်ဆောင်ခဲ့ပေမဲ့ဒေသခံတွေကတော့သိမကျေနပ်ကြဘူးခင်ဗျာအခုကတော့ဘယ်လိုဖြစ်လာနိုင်တယ်လို့ဆရာသုံးသပ်မိပါလဲဆရာ
โอเคအကျဉ်းကြီးစီမံကိန်းနဲ့ပတ်သက်ပြီးတော့ကျွန်တော်ရဲ့ပုဂ္ဂလိကအမြင်အရဒေါန်ဆန်းစုကြည်သုံးသက်ထားတဲ့ report ကတော်တော်ကောင်းပါတယ်အဲ့ဒီစီမံကိန်းပါ report အတိုင်းသာအကောင့်ထဲဖော်မယ်ဆိုလို့ရှိရင်ဟိုနှစ်ဖက်မျှတတဲ့အခြေအနေမျိုးမှာရှိပါတယ်အဲ့တော့ဒေါန်ဆန်းစုကြည်ကတော့သူကဟိုနိုင်ငံတကာအမြင်ဂရိကဝတ်တွေတည်ရမယ်ဆိုတဲ့အမြင်မျိုးဘက်ကနေပြီးတော့သူရည်တည်ပြီးတော့မှစဉ်းစားတာများတာကိုမြစ်ဆုံစီမံကိန်းကိုလည်းဒေါန်ဆန်းစုကြည်စဉ်းစားတဲ့အခါမှာကျွန်တော်ကဟိုတချင်ကအစိုးရကျင်းတည်ခဲ့တဲ့ဂရီကဝတ်ဆိုတာမျိုးကိုထည့်ပြီးစဉ်းစားမယ်ဆိုရင်အဲ့ဒီတုန်းကသဘောတူတဲ့မြန်မာဘက်ကအစိုးရရဲ့လူတွေရဲ့စိတ်အခြေအနေကိုလည်းထည့်စဉ်းစားကြည့်ကြပါတယ်။အ ဥပဒေကြောင့်မှအယူတို့အသက်မပြည့်သေးတဲ့သူတို့ဉာဏ်ကြီးမပြည့်တဲ့လူတွေကိုချော့မော့ချင်းကြောက်သဘောတူတာမျိုးဆိုရင်ဥပဒေကြောင့်ရတရားဝင်ရလားဆိုတာမျိုးပေါ့လေဒါမျိုးကိုတော့စုစဉ်းစားမယ်ဆိုလို့ရှိရင်တော့မြစ်ဆုံကိစ္စအဖြေရမယ်လို့ညွှန်လဲပါတယ်ဗ
ျဟုတ်ကဲ့ကျွန်တော်လည်းအဲ့ဒါကိုလည်းမေးချင်ပါတယ်မြန်မာပြည်သူတွေရဲ့ကွန်လုံးရဲ့အချမ်းပြင်းတရုတ်ပေါ်မှာထားရှိတဲ့သဘောထားအတော်လေးဆိုးပါတယ်အထူးသဖြင့်တရုတ်ကိုမြင်ကလေးကသူတို့ဟာမြန်မာနိုင်ငံမှာစစ်အစိုးရဆဲဆိုးရှေအောင်ဒါမိမွေပေးခဲ့တဲ့လူအဲ့ဒီဟာကိုအခွင့်အောင်းယူပြီးတော့အမျက်ထုတ်သွားတယ်လို့မြင်နေကြပါတယ်အဲ့ဒီကိစ္စကောအမှန်တရားသိတဲ့အခါမှာပြေပြောက်နိုင်မဲ့အခြေအနေရှိပါရဲ့လို့ဒေါ်လာကျော်ဆိုတရုတ်ဘက်ကရောဒီအတွက်ဘလောက်ကြိုးစားမှုရှိပါလဲပြေလည်မှုဒါမြန်မာဖြစ်လာဖို့အတွက်ဟုတ
်ကျမကတော့ဒီလိုမြင်နေဦးကျော်စံလားဟိုတရုတ်အနေနဲ့သူ့သူသွားပြီးအလုံးလုံးတဲ့နိုင်ငံတွေမှာအနည်းငယ်များပြိပခါတွေရှိတယ်ဆိုတာမှန်တယ်သူတွေ့ရတယ်အဲ့တော့သူ့ကိုမုန်းကြတာလဲတချို့ဒေသတွေမှာတော်တော်များတယ်ဆိုတာလဲသူတွေ့ပါတယ်အဲ့တော့ဒါပေမဲ့ကျမတို့ဗမာပြည်သူတွေသူ့ကိုမုန်းတယ်ဆိုတာလဲသိတယ်ဘို့တော့လဲတရုတ်ဘက်ကဗမာပြည်သူတွေကိုကျေးဇူးတင်နေတာရှိတယ်ဘလို့မုန်းမုန်းကျမတို့ဗမာပြည်သူတွေကလက်မပါဘူးဗျခင်ဗျာကြားလားမသိဘူးပါကစ္စတန်ကဒီသင်္ဘောရေနဲ့စိတ်ခံဆောက်တဲ့အင်ဂျင်နီယာ6ယောက်ကိုဝင်တပ်ပြတာတခါဟိုရုရှားကမော်စကိုဟိုနင်းကြီးကိုဆိုလို့ရှိရင်လည်းဗာလဲတရုတ်ကဟို6ထပ်တိုက်ဟိုဈေးရုံကြီးတစ်ခုလုံးကိုရီးရှို့ပြတာကျမတို့ပုံမှန်ပြည်သူတွေဒီလောက်မရက်ဆက်ဘူးဒီလောက်မုန်းမိမယ်ဒီလိုကန်းကုံအောင်မလုပ်ခဲ့ကြဘူးဒီအတွက်ဒါတရုတ်ကကျေးဇူးတောင်တင်ပါသေးတယ်ဟိုသူတို့ဘက်ကလည်းအမားတွေရှိတယ်သူတို့ရဲ့စီးပွားရေးလုပ်ငန်းတွေမှာသူတို့ရဲ့စီးပွားရေးလုပ်ငန်းတချို့ရဲ့ယူတဲ့ယူထိုက်တဲ့တာဝန်ယူမှုအားနည်းတဲ့အောက်မှာသူတို့ရဲ့အားနည်းချက်တွေလည်းပြင်ရမယ်ဆိုသူတို့သဘောပေါက်တယ်။ဗမာပြည်သူတွေခံစားရတာကိုလည်းသူတို့နားလည်တယ်။ဘာဖြစ်လို့လဲဆိုတော့သူတို့နိုင်ငံတကားဖွင့်လာကြတော့လည်းသူတို့နိုင်ငံကိုတောင်ကိုရီးယားကုမ္ပဏီတွေနော်ဂျပန်ကုမ္ပဏီတွေဒီလိုပဲလုပ်ခဲ့ကြလို့ဖြစ်တယ်။ဒါကြောင့်မို့သူတို့နားလည်နိုင်တယ်။စာနာနိုင်တယ်။အဲ့တော့ဗမာပြည်သူတွေဘာတွေကိုမကျေနပ်နေတာလဲဘာတွေကိုခံစားနေရတယ်ဘာတွေဘက်မှာထိခိုက်နေတယ်ဘာတွေဘက်မှာဟိုဘာလဲကြောက်ကြဖို့ရှိတယ်ပူပါမှုရှိတယ်ဒါတွေကိုသူတို့တဖြည်းဖြည်းရှာပြီးတော့တဖြည်းဖြည်းစနိုင်တဲ့ဘက်ကစပြီးလုပ်သွားမှာပဲအခုလက်ခင်ဗျာကြောက်ဖြူဘက်မှာမာဒီကျွန်းလို့ဘာလို့မှာတရုတ်ကတော်တော်ကိုထဲထဲဝင်ဝင်ဝင်နေတာပဲအဲ့တော့အဲ့လိုပဲသူကတခြားနေရာတွေမှာသူကတဖြည်းဖြည်းတိုးဝင်ပြီးတော့ဒေသခံလူစုနဲ့ဆက်ဆံရေးကောင်းအောင်ဒေသခံလူစုလက်ခံနိုင်အောင်ဒေသခံလူစုရဲ့အခြေခံစီးပွားရေးတိုးမြင့်လာအောင်တဖြည်းဖြည်းစူးစမ်းပြီးလုပ်ပြီးသွားလိုက်တယ်လို့ထင်ရတာပဲ
ဟုတ်ကဲ့အဲ့ရခိုင်ဘက်မှာဆိုလို့အဲ့တဖြည်းဖြည်းတိုးဝင်လာနေတဲ့တရုတ်ရဲ့တိုးဝင်လာမှုကိုရောရခိုင်ဒေသခံတွေရဲ့သဘောထားရောဘယ်လိုကြားပါလဲဆရာစောစောကတော့ခါခါပြီးပြီးတွေးခဲ့ရတယ်ဆောက်ကြွင်မြင့်နောက်ဆုံးရခိုင်ဒေသခံတွေရဲ့တရုတ်ဘက်သဘောထားသူရဲ့ပြုပြင်မှုတွေကြောင့်အချို့ပြုလုပ်ငန်းတွေလုပ်ပေးလို့နည်းနည်းများပျော်ပြောင်းလာတယ်လို့ထင်ပါလားဆရာကြားမိပါလ
ားကျွန်တော်သိသလောက်ထိတော့ဟိုဒေသခံတွေရဲ့သဘောထားကသိမပြောင်းလဲသေးပါဘူးတရုတ်ဘက်ကပြောင်းလဲတယ်ဆိုပေမဲ့လည်းအလုံးတိတာမြင်တာလောက်အောင်ပေါ့လေပြင်းနဲ့လောက်အောင်လေသူ့ဘက်ကကြောင်းနေတယ်လို့ကျွန်တော်တို့မကြားမိပါဘူးအဲ့တော့ဒေသခံတွေကလည်းအခုထိတော့အရုပ်ပေါ်မှာသဘောထားကြောင်းတာမတွေ့သေးပါဘူးဗျရခိုင်နယ်မှာမကပါဘူးအဲဟိုထပ်ပါတော့ပိတ်ချင်းသကောင်းဘက်မှာပဲဖြစ်ဖြစ်လက်ပရောင်းမှာပဲဖြစ်ဖြစ်ဒေသခံတွေရဲ့သဘောထားကြောင်းတာတော့ကျွန်တော်မကြားပါဘူ
းနောက်တစ်ခုစောစောကဆရာပြောသွားတယ်တရားဥပဒေအရပြုစွနေတဲ့လူစိတ်မနှံ့တဲ့လူတွေကိုနဲ့လုတ်တဲ့ contract ဟာတရားမဝင်ဘူးဆိုတဲ့သဘောမျိုးဆိုတော့ဒီမြေဆုံစီမံကိန်းကိုစခဲ့တော့ကဒီဘက်ကမြန်မာဘက်ကလက်မှတ်ထိုးခဲ့တဲ့လူတွေရဲ့အနေအထားဟာဒါတကယ်လူထုကိုကိုစားပြုပြီးတော့လက်မှတ်ထိုးနိုင်တဲ့လူထုအကျိုးကိုဥတည်ပြီးတော့လက်မှတ်ထိုးနိုင်တဲ့အနေအထားမျိုးမဟုတ်ဘူးလို့လည်းစဉ်းစားမှုတွေရှိပါတယ်အဲ့ဒီချိန်တွေကပြန်ပြင်းနိုင်မယ်ထင်ပါလားဆရာဒီခါမှာ
NLD ကတချိန်ကပုံလင်းမြင်တာမှုရှိအောင်လုပ်မယ်ဆိုပြီးတော့သူတို့ပြောခဲ့ကြတယ်လေအခုထိတော့အဲ့ဒီတော့ကဘယ်လိုတွေသဘောတူထားပြီးတော့ဘယ်လိုတွေလက်မှတ်ထိုးကြတယ်ဘာတွေဖြစ်တယ်ဒါတွေကိုလည်းအခုထိတော့ဘာမှပုံမှန်လင်းလင်းမြင်မြင်သာသာမတွေ့ရပါဘူး။နောက်ပြည်သူလူထုကနေပြီးတော့တန်တရားဝင်နေတာတွေလည်းရှိပါတယ်။ဥပမာလက်ပေးလက်ယူမှုတွေလက်ထိုးပြီးတော့မှလုပ်ခဲ့တယ်ဘာညာဘာလို့ဒါတော့ဆွဆွဲချက်တွေပေါ့လေအမှန်လို့တော့မဆိုလိုပါဘူး။အဲ့တော့အဲ့ဒီဆွဆွဲချက်တွေကဟုတ်တယ်မဟုတ်ဘူးဆိုတာမျိုးတွေလည်းအခုထိဘယ်ဘက်ကမှထုတ်ပြန်ပြောဆိုနိုင်ခြင်းလည်းမရှိသေးတဲ့ခါကျတော့ပြည်သူလူထုကတော့တန်တရားဝင်နေတုံးပါပဲအဲ့ဒီတော့ကလက်မှတ်ထိုးသူတွေကလူလူကိုကိုစားပြုသလားဆိုတာတော့အဲ့ဒီတော့ကအုပ်ချုပ်ရဲ့အစိုးရကထိုးခဲ့တာပါပဲဗျ
ဟုတ်ကဲ့ ကျွန်တော်နောက်ဆုံးသိကျင်တဲ့ကိစ္စကတော့ဘာတွေကျွန်တော်မျှော်လင့်ကြမလဲခင်ဗျာဒေါက်တာကျော်စောအရင်ပြောပါတော့အောင်ဆန်းစုရဲ့ဒီခီးစဉ်အတွင်းမှာအတိကမြေဆုံအပါဝင်နှစ်နိုင်ငံဆက်ဆံရေးအတွက်ဘယ်လောက်ထိကောင်းတဲ့သဘောဖြစ်လာနိုင်တယ်ထင်ပါလဲခင်ဗျာ
အဲ့ဒီကော်မရှင်ဖွင့်တဲ့နေ့ရလေဟိုဥဇော်သေးရဲ့အင်တာဗျူးတစ်ခုကြားလိုက်တယ်သူတို့ကအဲ့ဒီကော်မရှင်ကိုတဲ့အဲ့ဒီစာချုပ်စာတမ်းနေနဲ့ပတ်သက်တဲ့ဟာတွေအားလုံးပေးအပ်မယ်တဲ့ပေးအပ်ပြီးအဲ့ကော်မရှင်ကလူမှုသိတာသိဖို့လိုတဲ့အချက်အလက်တွေကိုသူတို့ဖွင့်ဟပြီးတော့ပြောပြပါမယ်လို့ပါတယ်အဲ့တော့ဒေါင်ဆန်းစုကြည်ကဒီခြေလမ်းကိုသူတရုတ်ပြည်မသွားခင်လှမ်းခဲ့တဲ့အတွေ့ဒါတရုတ်ကိုလည်းသူကပြောအားရှိတာပေါ့အဲ့တော့ဒီကော်မရှင်ကထွက်လာပြီးတဲ့နောက်မှာလက်ပတော်ကော်မရှင်တော့လိုပဲသူအစီရင်ခံစာတင်မယ်နိုဗ ెంబ ာမှာတင်မယ်တင်ပြီးလို့ရှိရင်တရုတ်ကောဗမာရောနှစ်နိုင်ငံစလုံးအကျိုးသိမ့်မထိခိုက်တဲ့မျက်နှာလည်းသိမ့်မပြည့်ရတဲ့ပြီးသူလူစုကလည်းခြေနှက်နိုင်မဲ့နိဗ္ဗာန်တစ်ခုကိုရှာတွေ့နိုင်လိမ့်မယ်လို့ကျွန်မကတော့ထင်နေပါတယ
်။ဟုတ်ကဲ့ဆရာကျော်ရဲ့မျှော်လင့်ချက်ကိုလည်းကြားချင်ပါတယ်ဒီခေတ်စဉ်က။အ
ဲကျွန်တော်ကတော့ဒေါန်ဆတ်စုကြည်ကလည်းပြီးသူလူစုအများစုလက်မခံတဲ့မြေဆုံကိစ္စကိုသူရှေ့တိုးဖို့လို့အတွက်စဉ်းစားလိမ့်မယ်မထင်ပါဘူး။တရုတ်ဘက်ကလည်းသူကမြေဆုံကသူ့အတွက်လည်းအဓိကတော့မကြပါဘူး။သူမြေဆုံကိုလက်လျှော့လိုက်မယ်ဆိုရင်ဒီအနောက်ဖက်ပင်လယ်ထွက်ပေါက်ကိုသူကြီးကြီးဖြူဖြူရနိုင်ပါလိမ့်မယ်။တရုတ်ကအဲ့ဒါကိုလဲနိုင်လိမ့်မယ်လို့ထင်ပါတယ်။ဒါကြောင့်မလို့သူ့အတွက်မဟာဗျူဟာမြောက်တဲ့ကြောက်ဖြူကူမင်းဝီဂျီကာလန်နေရထာလန်နေပိုင်လိုင်းနေပင်လယ်စိတ်ကန်းနေဒါတွေနဲ့မြစ်ဆုံနဲ့တရုတ်ဘက်ကလဲလိမ့်မယ်လို့ကျွန်တော်တို့အဲ့ဒီလိုညွှန်လင့်ပါတယ်ဗျ။တ
ော်ရရှိမြတ်ပြ။ဒီကိစ္စမှာမှန်မှန်ကန်ကန်ဆုံးဖြတ်နိုင်ဖို့အတွက်တာဝန်ရှိသူတွေရဲ့ယူသားမှုပွင့်လင်းမြင်သာရှိမှုနဲ့ပြည်သူလူထုရဲ့ချင်းချင်းစဉ်းစားနိုင်မှုတို့ဟာအဓိကလိုအပ်ချက်တွေဖြစ်တယ်လို့ထင်မိပါကြောင်းပြောကြရင်ဂရုပအစည်းအဝေးကိုဒီမှရင်ဒီကုန်းချုပ်လိုက်ပါရစေခင်ဗျာကျေးဇူးတင်ပါတယ်